မြန်မာစစ်တပ်ပိုင်းကော်မတီကထုတ်လုပ်တဲ့ဘီယာအမှတ်တံဆိပ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက် KIU ရဲ့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်ဒီတာမြင့်ချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရေမျိုးစုံကိုထိထိရောက်ရောက်အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုကျော်ကျော်သိမ်းပြပြပေးပါရှင
်မြစ်ကြီးနားခရိုင် KIU အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောတောင်းနောက်ခံအကျိုးလုပ်ငန်းဖြစ်တဲ့မြမာဘီယာတကုံဘီယာ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဘူးတားမြစ်လိုက်တာပါအဲဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ရဲ့ပြည်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်ကျွန်တော်တို့ KIO ဘဟုကောင်းမတီးကနေထုတ်တာတော့ဖောက်ဖို့ရဲ့ချင်းနာ KIA ကနေသူတို့နေနေတွေးမှာလိုရမယ်လို့သူကအထုတ်ပြန်ချက်နဲ့ဖြစ်ပါရဲ့ဒါသူရဲ့ချက်ကတော့စစ်ကောင်စီကနေအထုတ်ပြန်နေတဲ့ဒီဒီအရီတော့ဒီကလေးရှင်တော့စစ်ကောင်စီရဲ့ဒီစီဝါရေးတွေကိုဖျက်တော့တဲ့သဘောနဲ့အဲ့ဒီကျွန်မသိမယ်လို့ကျွန်တော်ထင်ပါတယ
်မြကြီးနားခရိုင် KIU အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြကြီးနားခရိုင်တွင်ရှိမြို့တွင်းမြို့ပြင်ကြီးလက်ဒေသနဲ့မြကြီးနားဘူတာဝလန်းတစ်ချောင်းမြကြီးနားတနိုင်းလန်းတစ်ချောင်းမှာတည်ယူတာစားတော့ဆိုင်ကုံစုံဆိုင် KTV ဘားနဲ့တခြားဆိုင်မျိုးစုံမှာရောင်းချတာစတာတွေကိုဒီလားစီရင်နေနောက်ဆုံးထားပြီးရပ်ဖို့တိုက်တွန်းထားပါတယ်။တမတ်ရဲ့နောက်ပိုင်းမှာမလိုက်နိုင်ရင်တော့ရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးမှာဖြစ်တယ်လို့တည်ယူတဲ့ကားဆိုင်ကအပါအဝင်ရင်မျိုးစုံကိုလည်းချီရောက်ရောက်ရေးယူသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးမြကြီးနားမျိုးဘော်ကစားတော့ဆိုင်တချို့ကိုဆက်သွယ်မြင်းမြန်းလာမှာတော့သူတို့မကြားသည့်ဒေချောင်းပြန်လည်ထေချပါတယ်။ကချင်ပြည်နယ်တွင်းကစားတော့ဆိုင်ပိုင်ရှင်သူကတော့မြကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကပြင်ပင်လိုက်တဲ့ပေါ်အခုလိုပြောဆိုပါတယ်။
မရောင်းအောင်ဆိုကျွန်တော်မရောင်းဝင်ကျွန်တော်ကအစ်စ်ပဲအေးရတိုင်းဝင်လာငါကြောက်နေတာနောက်တော့အိမ်နိုင်ရအောင်ချပြီးလဲကျွန်တော်ကရောင်းလို့ကမဖြစ်နိုင်တော့လို့ကျွန်တော်တို့အတက်အန်လေးကိုဆွေးညလို့နည်းခုနေပြီးရွာပြီးပါဆိုရင်ဒီကဲနဲ့ကြိုင်နဲ့ဒီနည်းစုမှုမှုကိုတော်တော်လေးရရရ
ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြန်မာဘီယာတွေကို PDF အဖွဲ့တွေကဖမ်းဆီးပြီးတော့ဖျက်ဆီးပစ်တာတွေရှိခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ပိုင်မြမစီဝဲဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီဝဲလုပ်ငန်းအတော်များများကိုပြည်သူတွေကတပိတ်မောက်ထားကြတာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့ဥပိုင်ကုမ္ပဏီကမြမဘီယာလုပ်ငန်းကိုဖျက်သိမ်းဖို့အထိတရားရုံးမှာရှောက်ထားခဲ့ပါတယ်ခင်ဗျာ